မိုးကောင်ရေရှာမှုကြောင့်မဲကောင်မြေရေဟာနှစ်ပေါင်း90အတွင်းအနည်းဆုံးအဆင့်ကိုရောက်ရှိနေပြီးမြေကြောင်းတစ်လျှောက်နေထိုင်ကြသူတွေအတွက်ချင်းချောက်မှုတစ်ခုဖြစ်လာနေပါတယ်။မြေကြောင်းတစ်လျှောက်မှာတစ်နှစ်ကိုနှစ်သီးစာစိုက်ပျိုးကြတဲ့လာအိုနိုင်ငံကလယ်သမားတွေအခုတော့တရာသီသီးနှံစိုက်ဖို့မိုးမျှော်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာလည်းမိုးကောင်ရေရှာမှုကိုခံစားနေရပြီးထိုင်းအစိုးရကပြီးခဲ့တဲ့သတင်းဖတ်ကစလို့အရေးပေါ်အစီအစဉ်အဖြစ်နဲ့မဲကောင်မြစ်ရေကိုစုပ်ယူပြီးတခြားထိုင်းနိုင်ငံတွင်းကမြစ်တွေထဲကိုရေဖြည့်နေရပါတယ်။မိုးကောင်ရေရှာမှုကြောင့်ဗီယက်နမ်နိုင်ငံမှာခန့်မှန်းခြေအမေရိကန်ဒေါ်လာတန်း200ကျော်တန်ဖိုးရှိမဲ့စပါးကင်ဟက်တာ36,000ပျက်စီးမဲ့ရေနဲ့ကျုံ့တွေ့နေရပြီးတစ်သီးဆိုင်ကင်ဟက်တာ29,000တို့ဟာလည်းမိုးကောင်ရေရှာမှုထံကိုခံစားနေရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။မဲခေါင်မြေကြောင်တခြားနိုင်ငံတွေမှာမိုးကောင်ရေရှားမှုဆိုးဝါးတဲ့ထက်ဆိုးဝါးလာတဲ့အခြေအနေမှာတရုတ်နိုင်ငံဘက်ကမဲခေါင်မြစ်ပေါ်မှာတိစောက်ထားတဲ့ဂျင်ဟွန်းရေအားလျှက်စစ်စီမံကိန်းကရေလွှဲပေါက်တွေကိုဖွင့်လှစ်ပြီးမဲခေါင်မြစ်အတွင်းရေလွှတ်ဖို့ဆုံးဖြတ်ထားတဲ့အကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရလီယူခန်းကပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုပါတယ်။မဲခေါင်မြစ်ပေါ်မှာတိစောက်ထားတဲ့ဂျင်ဟွန်းဆဲကနေမဲခေါင်မြစ်အတွင်းရေလွှတ်မဲ့အကြောင်းမဲခေါင်မြစ်ကြောင်တခြားနိုင်ငံတွေဖြစ်တဲ့ထိုင်း၊မြန်မာ၊လာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုတရုတ်ဘက်ကအကြောင်းကြားထားပြီးဖြစ်တယ်လို့လဲဆိုပါတယ်။တရုတ်နိုင်ငံကမဲခေါင်မြစ်အတွင်းရေလွှတ်မဲ့အစီအစဉ်ကမိုးကောင်ရေရှားမှုကိုရေတို့ဖြည့်ရှင်းနိုင်မဲ့အခြေအနေရှိပေမဲ့မဲခေါင်မြစ်ကြောင်တစ်လျှောက်နေထိုင်ကြတဲ့လယ်သမားတွေကတော့မိုးကောင်ရေရှားမှုကြောင့်ရေရှည်တက်ရောက်မှုတွေအပေါ်မှာစိုးရိမ်နေကြပါတယ်ရှင်။